သူလွတ်တော်ဥက္ကဋ္ဌသူရာဦးရွှေမန်းကလွတ်တော်ရဲ့ဂုဏ်သိက္ခာနဲ့အညီမေးခွန်းတွေမေးပြီးပြန်လည်ဖြေကြားကြဖို့အတွက်မနေ့ကကျင်းပတဲ့ပြည်သူလွတ်တော်အစည်းအဝေးအတွင်းမှာသတိပေးခဲ့ပါတယ်။ဒီသတိပေးချက်ဟာမှန်ကန်ပြီးတော့လွတ်တော်လုပ်ငန်းကိုအုပ်ချုပ်ရေးဘိုင်းကနားလည်ဖို့လို့တလို့အုပ်ချုပ်ရေးဘိုင်းရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့လည်းလွတ်တော်ဘက်ကအပြုသဘောဆောင်တဲ့မေးခွန်းတွေဖြစ်ဖို့လိုတယ်လို့မြို့သားဒီမိုကရေစီအင်အားစု NDF ပါတီရဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ဦးအောင်စင်ကမြင်ပါတယ်။
အဲ့တော့မေးခွန်းတစ်ခုမေးမယ်ဆိုရင်လည်းတူတူတုတ်တုတ်နဲ့ထိထိရောက်ရောက်ကလေးမေးတာဟာကျွန်တော်လွတ်တော်ကိုယ်စားလှယ်ရဲ့အရေးချင်းပေါ်မှာမူတည်ပါတယ်။သက်ဆိုင်ရာဝန်ကြီးဌာနနေရာနဲ့ဖြေကြားတဲ့နေရာမှာကျွန်တော်တို့မေးတဲ့အဖြေကိုတိတိကျကျနဲ့ထိထိရောက်ရောက်ဖြေဖို့လိုပါတယ်။ဟုတ်ပေါ့တာဝန်ယူမှုတာဝန်ခံမှုပေါ့ဗျာ။ဒါကိုလည်းပေါ့တိတိကျကျဖြေဖို့လိုတယ်။အခုကအဲ့လိုမဟုတ်ဘဲနဲ့တခါတည်းကြားတော့လေဝန်ကြီးဌာနတွေကကြော်ညာဝင်လာမျိုးဖြစ်တယ်လို့လွတ်တော်ကိုယ်စားလှယ်တွေမေးတဲ့အမေးအားလည်းပဲရှည်ပြီးတော့လူအပ်တာပေါ့လူရင်းမရောက်တာမျိုးဖြစ်လာတဲ့အခါကျတော့ပုဂ္ဂရာကြီးရဲ့တတိပေးမှုဟာကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေအတွက်မှန်တယ်လို့ပဲခံယူရမယ်ဖြစ်ပါတယ်။လွတ်တော်ရဲ့လုပ်ငန်းနဲ့လွတ်တော်ကိုယ်စားလှယ်တွေရဲ့အမေးတွေနဲ့စည်းနာတော့နားလည်ဖို့လိုတာပေါ့နော်။ထို့သူပဲအဲ့ဒီအုပ်ချုပ်ရေးဘိုင်းကလည်းပဲကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေကအုပ်ချုပ်ရေးဘိုင်းရဲ့ပြက်ကူတွေပြန်ကြည့်ပြီးတော့သူတို့ကိုအချက်တွေ့စီတာမဟုတ်ဘဲနဲ့တော့အပြုသဘောမျိုးတော့ဆောင်ရင်ကျွန်တော်တို့ပို့ပြီးတော့အဆင်ပြေမယ်လို့ထင်ပါတယ်။
တဟာပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမင်းဆွေရဲ့ဒီမြမတယံဇာတပစ္စည်းတွေတဖက်နိုင်ငံကိုတရားမဝင်ဝင်ရောက်နေရဲဆွေမေးကုန်းအပေါ်မှာနိုင်ငံတော်သမရယုံနှင့်ဝင်ကြီးဦးစိုးမောင်ရဲ့အဖြစ်အပြီးအခုလိုသတိပေးချက်ထွက်လာတာဖြစ်ပါတယ်။ဒီမတိုင်ခင်ရက်ကလည်းလွှတ်တော်ကိုယ်စားလှယ်တဦးရဲ့မေးကုန်းအပေါ်မှာဝင်ကြီးဦးစိုးမောင်ရဲ့အဖြစ်နဲ့ပတ်သက်ပြီးတော့သဘောမတွေ့ခဲ့ကြဘူးလို့ရခိုင်အမျိုးသားတိုးတက်ရေးပါတီ RNDP ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
။ဒီနေ့ကဦးတင်ညိုမေးကုန်းလည်းအဲ့လိုပဲသူကဟိုလွှတ်တော်ကိုယ်စားလှယ်ရဲ့မေးကုန်းဟာတဲ့မျိုးနယ်တမျိုးနယ်တွေကိုအရှိခံနေချင်လို့သူတို့အနေနဲ့အဓိကထားရမလို့ပေါ့ဒါကြောင့်ဟိုတနင်္ဂနွေရှင်နဲ့မေးခွန်းမျိုးပဲအဲသူတို့ဟာလာစိတ်ဝင်စားတဲ့သဘောမျိုးနယ်နဲ့ဆိုင်တဲ့မေးခွန်းလေးကကြီးမြောင်းတဲ့သဘောအဲ့ဒါမျိုးကြောင့်သူကဒါတွေကိုအလေးထားပြီးတော့ကျွန်တော်တို့ဖြေဆိုရမလို့ဘူးဆိုတော့ပြောဆိုချက်ပေါ့အဲ့တော့ဥက္ကဋ္ဌကြီးကတော့ဘာမှမပြောလိုက်ပါဘူးနောက်တစ်နေ့မှဖြစ်ကြတော့အဲ့ဒါဥက္ကဋ္ဌကြီးကအဲ့မဖြစ်မနေပြောရတော့မယ့်အချိန်မျိုးဖြစ်လာလို့အဲ့တော့သူ့ကိုတတိယပေးတယ်မတန်လေးတင်ပါဦးရနော်အဲ့လိုမျိုးဖြစ်သွားတာပ
ါဒီလိုအခြေအနေမျိုးတွေကိုလွှတ်တော်ထဲမှာတွေ့နေရပြီးဒါဟာအစိုးရနဲ့လွှတ်တော်ကြားပူးပေါင်းဆောင်ရွက်မှုအားနည်းတာကြောင့်ဖြစ်တယ်လို့လည်းဥဖေတန်ကမြင်ပါတယ
်တချို့ဝန်ကြီးဌာနတွေအနေနဲ့နော်ကျွန်တော်တို့ပြည်ပြည်ခြေရာမျိုးရှိတယ်သူတချို့တော့ဝန်ကြီးတွေကလည်းအဲ့လိုပဲကိုယ်စားလှယ်ရဲ့မေးခွန်းတွေပေါ်မှာထက်တယ်လို့ငော့တယ်လို့အလားဟိုမဖြစ်နိုင်ဘူးဆိုရင်လည်းမဖြစ်နိုင်ဘူးမဟုတ်ဘူးအဲ့လိုမျိုးဖြေတာတွေ့ရတော့တခါတခါအစွတ်တော်ကိုယ်စားလှယ်တွေကလည်းနေနေခံရခက်တာပေါ့နော်။ဒါတော့ဒါကဝင်းကြီးတွေအနေနဲ့ကျွန်တော်တို့ပြည်သူကိုယ်စားလှယ်တွေဆိုတဲ့အတိနဲ့လေးလေးစားစားဆက်ဆံရှင်တဲ့စိတ်တွေအားနည်းနေသေးတယ်လို့မြင်တယ်။ဒါစနေဟောင်းရဲ့အကျဉ်းချံတွေပေါ့နော်။အဲ့ဒါကြောင့်ဒါပေမဲ့ဖြည်းဖြည်းဝင်းနဲ့အမဆွေရတော့ညီညွတ်ကြမှာပဲဒါရှစ်ဆက်ပြီးတော့ခရီးသွားလို့ရမယ်
။ဒါကတော့ RNDP ပါတီကပြည်သူလွှတ်တော်ကိုယ်စားလှယ်ဦးဖေတန်းရဲ့အမြင်ပါရှင်။ဒါပြင်မကြသေးခင်ကပဲမွေးမြူရေးနဲ့ရေလုံငန်းကျစ်လက်ဒေတာဖွံ့ဖြိုးရေးဆိုင်ရာဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးဦးအောင်မြင့်မကွေးတိုင်းတရားကောင်းမှဒေတာခံတွေအပေါ်ရိုင်းပြစွာပြောဆိုခဲ့တဲ့အပေါ်ထိရောက်စွာကင်တွဲဖြစ်ရှင်းပေးဖို့အတွက်လွှတ်တော်ကိုယ်စားလှယ်တွေကတောင်းဆိုထားပါတယ်။ဒီအခြေအနေဟာအခုချိန်ထိဘာမှမထူးလာသေးသလိုဒီလိုကြံ့ကြာမှုတွေဟာအုပ်ချုပ်ရေးမှန်နိုင်တဲ့တရားစီရင်မှန်နိုင်ကြနားလည်မှုတွေပိုးပြီးရစေဖို့အတွက်နှောင့်နှေးစေတယ်လို့ဒီကိစ္စကိုအရေးယူပေးဖို့အတွက်လွှတ်တော်ကိုအစိုးတင်သွင်းခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စိုးကပြောပါတယ်
။ခုချိန်ကြည့်တော့ဘာမှမလုပ်သေးဘူးပြည်သူများကျွန်တော်ကြားရတဲ့လောက်တော့လာဖြေရှင်းမယ်လို့တော့တင်ပြထားပါတယ်။တနည်းအဖြစ်ပြောရင်တော့ကျွန်တော်တို့နှောင့်နှေးကြံ့ကြတယ်လို့ပြောရမှာပါ။အဲဒီလိုလဲဆိုတော့ဒီအဖြစ်မျိုးအများဆုံးဖြေရှင်းပေးမှကျွန်တော်တို့ကဒီအုပ်ချုပ်ရေးဖွဲ့စည်းနဲ့ကျွန်တော်တို့ဥပဒေပြည်မှန်နိုင်တဲ့ဒါကျွန်တော်တို့ thank you ဘယ်လိုကောင်းအောင်လုပ်နေရဲဆိုတာသမရကြီးမိကုံးနဲ့ညီပါလေကျွန်တော်တို့အဲ့ဒါကြောင့်အခုဒီလိုဖြေရှင်းမှုတွေကအခုမနေ့ကလည်းသမရယုံဝန်ကြီးလာဖြည့်ရှင်းသွားတဲ့ပုံကတော်တော်ဥက္ကဋ္ဌတတိပြရတဲ့အနေထားအစ်တီရောက်တယ်ဆိုတော့ဒါဟာကျွန်တော်တို့ဒီပြည်သူလူထုရောနိုင်ငံရေးသမားရောအကုန်လုံးကတက်ခတ်နေနေပေါ့ဒီနေ့ကျွန်တော်တို့တော်တော်ကြီးနဲ့လက်ရှိအစိုးရဖွဲ့စည်းနဲ့အခြေအနေဘယ်လိုရှိတယ်ဆိုတာကိုဒါပြည်သူတွေကတက်ခတ်နိုင်မှာပ
ါအထူးသဖြင့်ကတော့ဒီလိုအခြေအနေတွေဟာလွှတ်တော်နိုင်ငံရေးအတွေ့အကြုံအားနည်းနေသေးတာကြောင့်ဖြစ်ပြီးတော့အခုလွှတ်တော်ထဲမှာဆိုရင်မေကွန်းနဲ့အဖြစ်မကိုက်ညီတာတွေအများကြီးကိုလည်းတွေ့ရတယ်လို့ရှမ်းကြားဖြူပါတီရဲ့ပြည်သူလွှတ်တော်ကိုယ်စားလှယ်ဦးဆိုင်ဖို့အောင်ကတုံ့တက်ပါတယ်
ဒီလိုလွတ်တော်နိုင်ငံရေးအတွက်ကြောင့်တော့နှုတ်နယ်သေးတယ်ရင်ကျက်မှုမရှိသေးဘူးပေါ့တကယ်နိုင်ငံရေးသမားတွေဆိုရင်တော့သူများကလည်းပြောနိုင်ရမယ်ကိုပြောကိုပြောတာလည်းခံနိုင်ရှိရမှာပေါ့လေအခုအဲ့လိုဒီခံနိုင်ရှိတဲ့သီးခံစိတ်အနေထားတွေအားနည်းနေသေးတယ်လို့ကျွန်တော်မြင်ပါတယ်တချို့မိန်းကုံးတွေကြတော့ဒီကိုမေးတဲ့မိန်းကုံးကနေချော်ထွက်ပြီးတော့ဒမင်နီကာကြောက်ချတဲ့အနေထားမျိုး
ကျွန်တော်ကြားရတဲ့လောက်တော့လာဖြည့်ရှင်းမယ်လို့တော့တင်ပြထားပါတယ်။ဆိုနေသူဆိုတာပဲလာဖြည့်တဲ့လူတွေကလည်းမေးခွန်းရတကယ်ရွေချက်ကိုနိုင်ငံတော်အတွက်စဉ်းစားပြီးတော့ဖြည့်တာမျိုးဟုတ်ပဲနဲ့တစ်ဖက်သားအမြင်နဲ့ပုဂ္ဂိုလ်ကြီးအရာတိုက်ခိုက်ပြီးတော့ဖြည့်တဲ့အနေအထားမျိုးတွေလည်းတစ်ခါလေကြတော့တွေ့ရတယ်။နိုင်ငံတော်အတွက်လူလာတဲ့ပြန်လာတယ်ဖြစ်လာနိုင်တာပေါ့။ဒါကတော့လွတ ောရားတွေပါရှင်